မနိုင်ငံရဲ့စီးပွားရေးလာလာဟာဆယ်စုနှစ်များစွာတွင်အတောက်ပါဆုံးအခြေအနေမှာရောက်နေတယ်လို့အခိုင်အမာပြောလိုက်သူကတော့ EDB ရဲ့စီးပွားရေးပညာရှင်ချုပ်ချန်ယောင်ရီပါပဲ။ရင်းနှီးမြှုပ်နှံမှုတွေပြပတင်ပို့တာတွေကမ္ဘာလက်ခီးသွွားလုပ်ငန်းနဲ့စီးပွားရေးပေါ်အကောင်းမြင်ချက်အားလုံးဟာအတက်ပြနေတယ်လို့ချန်ယောင်ရီကဆိုပါတယ်။မြန်မာနိုင်ငံပါဝင်ဖြစ်တဲ့အရှေ့တောင်အာရှဒေသအာဆီယံနိုင်ငံတွေမှာတယံဇာတထုတ်ကုန်တွေနဲ့တူကုန်ထုတ်လုပ်မှုတိုးတက်လာတာမို့အာရှဒေသစီးပွားရေးဖွံ့ဖြိုးတိုးတက်လာတာမှာအာဆီယံနိုင်ငံတွေကအဓိကကျတယ်လို့မစ္စတာရီကသုံးသပ်ပါတယ
်။ Indonesia has maintained the well above 6% growth rate for a while and the Philippines last year recorded 6.6% growth rate and Myanmar has become a new investment attraction.from the world
Indonesia နိုင်ငံက6%ကနေကြိုသိရတာတိုးလာတယ်လို့ဖိလစ်ပိုင်နိုင်ငံကတော့ပြီးခဲ့တဲ့နှစ်ထဲမှာ6.6%တော့ရှိလာတာပါမြန်မာနိုင်ငံကတော့အရင်နဲ့မတူပဲရင်းနှီးမြှုပ်နှံမှုတွေအတွက်ဆွဲဆောင်မှုတွေရှိလာတာတွေ့ရပြီးအာရှဒေသစီးပွားရေးကြီးထွားလာတာဟာ1998ခုနှစ်တုန်းကစလို့အာရှဒေသတွင်ဘန်ဒါရေးဆိုင်ပြည်ရင်ပြောင်းလဲမှုတွေလောက်တာကြောင်းလို့လည်းပြောလို့ရပါတယ
်မြန်မာနိုင်ငံရဲ့စီးပွားရေးကိန်းကနန်းအတိအကျဘယ်လောက်နဲ့တိုးတက်တယ်ဆိုတာကိုပြောဖို့ရာအခက်အခဲရှိနိုင်ပေမဲ့လွန်ခဲ့တဲ့နှစ်အနည်းငယ်အတွင်းတိုးတက်လာတယ်ဆိုတာကတော့တန်တရားဖြစ်เสียမှရှိပါဘူးလို့ဩစတြေးလျနိုင်ငံမက်ကွာရီတက္ကသိုလ်ကစီးပွားရေးပညာရှင်ရှွန်တန်နယ်ကပြောပါတယ်အခုလိုစီးပွားရေးတိုးတက်လာရတဲ့အဓိကမောင်းနှင်အားအဖြစ်စီးပွားရေးပညာရှင်ရှွန်တန်နယ်မြင်တာကတော့ရေနံနဲ့သဘောဝဓာတ်ငွေ့ထုတ်လုပ်တင်ပို့ရောင်းချတာဖြစ်ပြီးနိုင်ငံသားရင်းနှီးမြှုပ်နှံမှုနဲ့ကမ္ဘာလက်ခီးသွွားလုပ်ငန်းကောင်းလာတာကိုလည်းသူကထောက်ပြပါတယ်
The main reason is really just a reason that's always been around, which is that Burma continues to be a big exporter of natural gas.
မြန်မာနိုင်ငံရဲ့သဘာဝဓာတ်ငွေတွေကိုကောင်းကောင်းဆက်ပြီးတော့တင်ပို့နိုင်တာကအဓိကအကြောင်းရင်းဖြစ်မယ်လို့ကျွန်တော်ထင်ပါတယ်။ဒါဟာပြီးခဲ့တဲ့နှစ်ကနေစရင်ရာခိုင်နှုန်း20လောက်ကိုတိုးလာခဲ့တာပါ။နောက်တစ်ချက်ကလည်းနိုင်ငံတကာကရင်းနှီးမြှုပ်နှံမှုတွေတိုးလှုပ်လာတာကြောင့်ဖြစ်တယ်လို့နိုင်ငံခြားခီးသွွားပိုတိုးလာခဲ့တာမို့ပြီးခဲ့တဲ့နှစ်မှာတည်းမကပဲလာမယ့်နှစ်တွေမှာလည်းပိုးပြီးတော့ကောင်းလာမယ်လို့ထင်ပါတယ်
။ကွန်ထရိုးလုံးမှုကဏ္ဍအပါအဝင်ရင်းနှီးမြှုပ်နှံမှုခွင့်ပြုတဲ့နိုင်ငံသားကုမ္ပဏီအစီအတွက်ဟာ2017ဘန်ဒါယီနှစ်နဲ့နှိုင်းယှဉ်မယ်ဆိုရင်တိတိတသာတိုးတက်ခဲ့ပြီး2013ခုနှစ်ဇန်နဝါရီလအထိ10လအတွင်းမှာတင်မှတ်ပုံတင်တဲ့ပြည်ပကုမ္ပဏီအစီအတွက်ဟာ14ဇာနီးပါးရှိခဲ့တယ်လို့ EDB ရဲ့ AB လ9ရက်နေ့စွဲနဲ့အစီရင်ခံစာမှာဖော်ပြထားတာပါ။စီးပွားရေးကိုတကယ်တမ်းအပြောင်းလဲလုပ်လာတဲ့အချိန်ကာလကတိတ်မကြာလှသေးတာမို့အခုလောက်တိုးတက်မှုကိုဆက်ထိန်းထားပြီးဒီထက်ပိုတိုးတက်သွားနိုင်မှုရာစိန်ခေါ်မှုတွေရှိနေမှာကတော့အသေးအချာပါအခုလက်ရှိဖွံ့ဖြိုးတိုးတက်မှုနှုန်းဘယ်လောက်အထိရေရှည်ဆက်သွားနိုင်မယ်ဆိုတာရှင်းရှင်းလင်းလင်းမရှိသေးသလိုစိန်ခေါ်မှုအများအပြားရှိနေတယ်ဆိုတာကိုပေါမော့ခရှွန်တန်နိုးကလည်းထောက်ပြပါတယ
် Because in a sense these areGrowth rates that are either coming from resource extraction or fairly low levels of economic activity.
ဒီတိုးတက်မှုနှုန်းဟာတန်ဆာတာရင်းမြစ်တွေထုတ်ယူတာဒါမှမဟုတ်ကမ္ဘာလက်ခီးသွွားလုပ်ငန်းကိုအတော်လေးနှိမ့်သေးတဲ့စီးပွားရေးလှုပ်ဆောင်မှုတွေကနေဖြစ်လာတာကြောင့်ပါမြန်မာနိုင်ငံအနေနဲ့ဆက်မှုနိုင်ငံတစ်ခုဖြစ်လာဖို့စိန်ခေါ်မှုကြီးကတော့အသေးစားအလတ်စားအကြီးစားဆက်မှုကုန်ထုတ်လုပ်ငန်းတွေထူထောင်နိုင်ဖို့ပဲဖြစ်ပါတယ်လက်ရှိမှာတော့အဲ့ဒီလုပ်ငန်းမျိုးတွေပေါ်လာဖို့အလားအလာအများကြီးမတွေ့ရသေးပါဘူး။ဒါတွေအားလုံးကနှစ်အတော်ကြာအချိန်ယူရပါလေဦးမယ်
။ရင်ဆိုင်ရမယ့်စိန်ခေါ်မှုတွေထဲမှာ ADB ကမိမောင်းထုတ်ပြထားတဲ့အဓိကစိန်ခေါ်မှုကနှစ်ခုရှိတာတွေ့ရပါတယ်။မူဝါဒပိုင်းဆိုင်ရာပြုပြင်ပြောင်းလဲရေးရှေ့တိုးလှုပ်ဆောင်တဲ့အချိန်အဟုန်အားနည်းသွားမယ်။ဒါမှမဟုတ်မကြာသေးခင်ကပဲဖြစ်ခဲ့တဲ့ဘာသာရေးနဲ့လူမျိုးရေးဆန်ဆန်တင်းမာမှုတွေနောက်ထပ်အချိန်မြင့်လာအောင်မယ်ဆိုရင်တော့အပြူသဘောဆောင်နေတဲ့အလားအလာဟာအန်ဒရယ်ရှိသွားနိုင်တယ်လို့ ADB ကသတိပေးထားပါတယ်ပြုပြင်ပြောင်းလဲရေးအရှိန်အဟုန်အားနည်းသွားလို့မရဘူးဆိုတဲ့အချက်ကိုပေါမော့ခရှွန်တန်နယ်ကလည်းသဘောတူပါတယ
် It does require much more reforms foundational reforms to things like property rights and the rule of law and things like that
ပြုပြင်ပြောင်းလဲရေးအများကြီးပိုလုပ်ဖို့တကယ်ကိုလိုအပ်ပါတယ်ပိုင်ဆိုင်မှုဆိုင်ရာအခွင့်အရေးလိုတရားဥပဒေစိုးမိုးရေးလိုအခြေခံအပိုင်းပြုပြင်ပြောင်းလဲရေးတွေလုပ်ဖို့လိုသလိုမူဝါဒချမှတ်တဲ့အပိုင်းမှာလည်းပိုးပြီးအခြေခံကျတဲ့အစ်စ်မှာပြုပြင်ပြောင်းလဲရေးတွေလုပ်ရပါလိမ့်မယ်
။အစိုးရရဲ့ရည်ရွယ်ချက်ကြီးမားလာတဲ့ပြုပြင်ပြောင်းလဲရေးအစီအစဉ်တွေကနေထွက်လာမဲ့ရလဒ်တွေကိုလက်တွေ့မြင်ရဖို့ရာနှစ်အတော်ကြာကောင်းကြာနိုင်ပေမဲ့လည်းနှစ်နှစ်သုံးနှစ်အတွင်းအကျိုးကျေးဇူးဖြစ်လာအောင်လှုပ်ဆောင်တင်တာတွေကို EDB ရဲ့အစီရင်ခံစာထဲမှာအထူးအကြံပေးဖော်ပြထားပါတယ်။ အဲ့ဒါတွေထဲမှာစီးပွားရေးမှာပုဂ္ဂလိကဘဏ်တွေရဲ့ပါဝင်လှုပ်ဆောင်မှုကိုတွန်းမြင့်တာအတိုးနှုံနဲ့ငွေထုတ်ချေးတာတွေပေါ်ကန့်သတ်ချက်တွေကိုရှော့ပေါက်ပေးတာတွေပါဝင်ပါတယ်ဒါအပြင်စီးပွားရေးလုပ်ငန်းတွေမှတ်ပုံတင်တာနဲ့ကမ္ဘာလက်ခီးသည်တွေအတွက်ပြည်ဝင်ခွင့်ဗီဇာထုတ်ပေးတဲ့လုပ်ငန်းတွေကိုလွယ်ကူရှင်းလင်းအောင်လုပ်ဖို့စွမ်းဆောင်ရည်နိုင်ကြတဲ့တရားစနစ်ကိုအစဉ်မြင့်ဖို့စိုက်ပျိုးရေးကဏ္ဍအတွက်ဘဏ်တော်ငွေချေးရယူနိုင်ဖို့နဲ့တခြားဝန်ဆောင်မှုတွေကိုတိုးမြှင့်လှုပ်ဆောင်ပေးတာတွေဟာလည်းရေဒိုမှာအကျိုးဖြစ်နိုင်တယ်လို့ ADB ကအကြံပေးထားပါတယ်။ရှေ့ဒိုဘီဆက်လှုပ်ဆောင်သွားတာနဲ့အမျှဥရောပသမဂ္ဂ EU ကအဆိုပြုထားတဲ့မြန်မာနိုင်ငံကတင်ပို့ကုန်တွေပေါ်အထူးအခွင့်အရေးပေးတဲ့ကိစ္စမြန်မာနိုင်ငံကတင်သွင်းကုန်တွေကိုအမေရိကန်ကပိတ်ပင်ထားတာဆိုင်းငံ့လိုက်တဲ့ကိစ္စတွေကနေနိုင်ငံစီးပွားရေးအတွက်အကျိုးဖြစ်လာဖို့ရှိတယ်လို့ ADB ကဆိုပါတယ်2013ခုဘန်ဒါရီနှစ်အတွင်းတဘာဝဓာတ်ငွေတွင်းကြီးနှစ်ခုကနေဓာတ်ငွေစထုတ်မှာမို့တဘာဝဓာတ်ငွေထုတ်လို့မှုနှစ်ဆကျော်တိုးလာမှာဖြစ်ပြီးတရုတ်နဲ့ထိုင်းတို့လိုတဘာဝဓာတ်ငွေဝယ်ယူတဲ့အဓိကဈေးကွက်ကြီးတွေစီပိုရောင်းနိုင်မယ်လို့ ADB အစိုးရကစားမှာဖော်ပြထားပါတယ်ကြီးထွားလာနေတဲ့ကမ္ဘာလက်ခီးသွွားလုပ်ငန်းကဏ္ဍပိုတိုးပြီးရလာနေတဲ့ဖွံ့ဖြိုးတိုးတက်မှုဆိုင်ရာတရားဝင်အထောက်ပံ့တွေ2013ခုနှစ်အတွင်းဆက်သွယ်ရေးကဏ္ဍမှာရင်းနှီးမြှုပ်နှံခွင့်လိုင်စင်တစ်ခုချပေးဖို့စီစဉ်ထားတယ်ဆိုတဲ့ခံမှန်းချက်နဲ့အတူတိုးပွားလာနေတဲ့ပြည်ပတိုက်ရိုက်ရင်းနှီးမြှုပ်နှံမှုတွေဟာလည်းစီးပွားရေးကဏ္ဍလှုပ်ဆောင်ချက်ကိုအထောက်ပံ့ပြုသွားလိမ့်မယ်လို့ ADB အစိုးရကစားထဲမှာဖော်ပြထားပါကြောင်းတင်ပြရင်းဒီသတင်းမှစီးပွားရေးအစီအစဉ်ကိုဒီမှာပဲညီကုန်းချုပ်လိုက်ပါတယ်VOA ကသတင်းပတ်စင်တနင်္လာနေ့တိုင်းထုတ်လွှင့်နေတဲ့စီးပွားရေးအစီအစဉ်တွေကိုအင်တာနက်ဆာမျက်နှာ burmese.voanews.com မှာအသံနဲ့တာမကစာသားနဲ့ပါဖတ်ရှုနိုင်ပါတယ်ခင်ဗျာ